မြန်မာနိုင်ငံရောက်အမေရိကန်နိုင်ငံသားတွေလုံခြုံရေးအတွက်သတိထားနိုင်ဖို့ရန်ကုန်မှာရှိတဲ့အမေရိကန်တန်ရုံးကသတင်းအချက်အလက်တွေကိုထုတ်ပြန်လိုက်ပါတယ်။ရန်ကုန်မှာဖြစ်ပွားတဲ့ပောက်ကွဲမှုတွေဟာစစ်ကောင်စီနဲ့ဆက်နွယ်နေတဲ့နေရာတွေကိုအဓိကပိတ်မှတ်ထားတာတွေ့ရပြီးအခုဆိုရင်တခြားနေရာတွေကိုပါပိတ်မှတ်ထားလာနေတာတွေ့ရကြောင်းတောက်ကြံတွေကသတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။လက်ရှိမှာတန်ရုံးတချို့ရှိမှာအတားအဆီးတွေတိုးချထားပြီးရဲနဲ့စစ်တပ်ရှိရာနေရာအများပြားမှာလည်းတိတ်အိတ်တွေချထားတာတွေ့ရကြောင်းနဲ့ဖောက်ခွဲသူတွေကရဲနဲ့စစ်တပ်ရှိရာနေရာနားမှာဖြစ်စေကားနဲ့ဖြတ်သွားရင်ဖြစ်စေဖောက်ခွဲပစ္စည်းတွေနဲ့ပစ်ပြီးတိုက်ခိုက်နေတယ်လို့ရဲနဲ့စစ်တပ်ကလည်းဒီရင်တွေကိုပစ်ခတ်နေတာတွေ့ရတဲ့အတွက်အမေရိကန်နိုင်ငံသားတွေရန်ကုန်မှာတွားလာတဲ့အခါမှာအမြဲတစေသတိထားဖို့အမေရိကန်တန်ရုံးကသတိပေးလိုက်ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့လတွေအတွင်းရန်ကုန်အခြေအနေအသေးစိတ်သုံးသပ်ချက်အရအနေရှိနိုင်တဲ့အဆင့်၃ဆင့်ခွဲပြီးသတ်မှတ်လိုက်ကြောင်းလည်းဖော်ပြထားပါတယ်။ပါရမီလန်း၊ဖြီလန်း၊ကဘာအေးလန်း၊ဖျောက်တင်လန်း၊ကန်ဣတာလန်းနဲ့နတ်မောက်လန်းအပါအဝင်လမ်းကြောင်းတချို့ဟာအနေရှိပေမဲ့တိတ်မများတဲ့အဆင့်မှရှိနေပြီးစမ်းကြောင်းအလုံးနဲ့လမ်းမတော်အပါအဝင်မြို့နယ်တချို့မှာတိုက်ခိုက်မှုတွေကိုပိုးပြီးတွေ့ရတဲ့အတွက်အနေအလေအလတ်ရှိတဲ့အဆင့်သတ်မှတ်ထားတယ်လို့ဆိုပါတယ်။အနေအကြီးဆုံးနေရာတွေကတော့မာရှယ်လော့ထုတ်ပြန်ထားတဲ့မြို့နယ်တွေနဲ့မကြာခဏတိုက်ခိုက်မှုကျုံနေရတဲ့နေရာတွေဖြစ်တဲ့ဖလိုင်းတာယာ၊မြောက်တကုံ၊တောင်တကုံ၊ရွှေပြည်သာ၊တကုံစိတ်ကမ်းမြို့နယ်နဲ့မြောက်ကလာပါရုဖြစ်ကြောင်းဖော်ပြထားပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကမြန်မာနိုင်ငံကိုခီးသွွာလာမှုဆိုင်ရာအမြင့်ဆုံးသတိပေးချက်အဆင့်၄ထုတ်ပြန်ထားတာဖြစ်ပါတယ်။